အာရဖီကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်ကျမတို့တိုင်းပြည်ရဲ့အသွင်ကူးပြောင်းရေးကာလမှာပြစ်စုံပန်းအဖြစ်အပျက်တွေကိုနားလည်နိုင်ဖို့အတိတ်ကအကြောင်းကိုအရင်ဆုံးသိထားရပါမယ်ပြီးခဲ့တဲ့အတိတ်မှာအုပ်ဆိုးသူကအမြဲတမ်းပြည်သူလူထုစီကဘာယူရမလဲတွေးပြီးပြည်သူလူထုကိုဘာမှပြန်မပေးခဲ့ပါဘူးပြည်သူလူထုစီကပဲအမြဲတမ်းယူလာတဲ့အကျင့်တွေကပြောင်းလဲချိန်တန်ပြီဆိုတဲ့အစိုးရတဲ့လက်ထက်မှာတော့ဌာနဆိုင်ရာဝန်ထမ်းတချို့ပြုပြင်ပြောင်းလဲဖို့ချက်ချင်းအစင်နဲ့ဖြစ်ပုံမရသေးဘူးဆိုတာယနေ့အချိန်ကာလမှာကျမတို့ရင်ဆိုင်နေရတဲ့အခက်ခဲတွေကသက်တည်ပြနေခဲ့ပါတယ်။ငှက်လက်တွေကမင်းကိုကူညီဖို့အမြဲတမ်းအသင့်မှာဆိုတဲ့စိတ်ရင်းစေတနာအပြည့်နဲ့ပရဟိတလူမှုရေးလုပ်ငန်းအသင်းအဖွဲ့ပေါင်းများစွာကိုဥဆောင်နေတဲ့စာရေးဆရာမဒေါ်တန်းမြင့်အောင်ကိုစီပင်ကော်မတီအဖြစ်အစိုးရတစ်ကဓာတ်ရိုက်ခံထားလိုက်တဲ့တဲ့တင်ကျမတို့ဝမ်းမြောက်စွာနားထောင်ခဲ့ရပါတယ်။ပေးဆက်မှုအပြည့်နဲ့ရပိုင်ခွင့်တွေကိုတောင်ငင်းပယ်ခဲ့တဲ့ဒေါ်တန်းမြင့်အောင်ရဲ့ပရဟိတလုပ်ငန်းနဲ့စီပင်ကော်မတီဝင်အဖြစ်ဆောင်ရွက်နေတဲ့ပထမဆုံးခြေလှမ်းတွေအကြောင်းဒီတစ်ပတ်ကျမဆွေးနွေးတင်ပြပါရစီရှင်။ရန်ကုန်နာရီကူညီမှုအသင်းအောင်မြေဒါနာကျောင်းစီးစာရိတ်ဘိုးဝါရိတ်သား HIV ကလေးငယ်ဒုက္ခရိတ်မျိုးအနုပညာစီးစာရိတ်အစရှိတဲ့အသင်းအဖွဲ့တွေမှာဥဆောင်လှုပ်ရှားနေတဲ့ဒေါ်တန်းမြင့်အောင်မေလ28ရက်မှာထိုင်းနိုင်ငံမဲဆောင်မြို့မေတော်စေကန်းအသစ်ဖွင့်ပွဲကိုနာရီကူညီမှုအသင်းအမှုဆောင်အဖွဲ့တွေအားလုံးနဲ့အတူတွားရောက်ခဲ့ပါတယ်မြမပြည်ရဲ့နေဆံမြင့်ကိုကြောပြီးဘဝရှင်တန်မှုအတွေ့ကျိုးစားနေရတဲ့ဘိုးဘွားတွေကိုကူညီနိုင်ဖို့ဒေါက်တာစင်တီရာမောင်နဲ့လဲဆွေးနွေးတိုင်ပင်နိုင်ခဲ့ပါတယ်။ဘိုးဘွားတွေရဲ့နောက်ဆုံးနေဝင်စည်းစာချိန်မှာလူကုန်တိတ်ခါနဲ့အညီဖြစ်တည်နေထိုင်သွားနိုင်ဖို့နဲ့မဲဆောက်ကအဖိုးဦးဆွေကိုစည်းစာရိတ်ဘိုးဘွားရိတ်သားကိုခေါ်ယူခဲ့ရပုံအကြောင်းဒေါ်တန်းမြင့်အောင်ကပြောဆိုဆွေးနွေးသွားခဲ့ပါတယ်။
ဒီလိုရှေ့ပြောင်းနေတဲ့ကနေပြီးတော့ခုခိုးရမယ့်အဖိုးဖွားတွေရှိတယ်။အဲခုခိုးရမယ့်အဖိုးဖွားတွေကလည်းကျမကြီးမကောင်းရင်မဲတော်စေကမ်းမှာစိတ်ကုသမှုခံယူတယ်ပေါ့။ပြီးရင်တို့အတွက်တို့ကိုဂယုတစိုက်ပြုစုပေးမယ့်ဆွေမျိုးချင်းချမရှိတာတွေရှိတယ်ပေါ့။အဲလိုမျိုးတွေဆိုရင်ကျမတို့စီကိုပို့လို့ရမလား။ကျမတို့ကရပါတယ်။ဒါလည်းကျမတို့ဂယုစိုက်ပြီးကုညီရမယ့်ကိစ္စမျိုးလေ။အဖိုးနာမည်ကဦးဆွေပါ။လေးဖြတ်ထားပါတယ်။ဟိုသူ့ခန္ဓာကိုယ်သူဘာမှသူမစွန့်ဆောင်နိုင်ပါဘူး။စကားလည်းမပြောနိုင်ပါဘူး။အဲဒီအတွက်ကြောင့်မလို့တွားယူရတာပါ။ဒီဘိုးဘွားတွေကိုကျမတို့ကကိုမိဘကိုဘိုးဘွားကဲ့သို့ပေါ့သူတို့တွေရဲ့နောက်ဆုံးအချိန်လေးတွေမှာချမ်းချမ်းသာသာနဲ့ဘဝကူးနိုင်အောင်လို့နော်ယောဂဝေဒနာအဲ့လက်တတ်တာအောင်မိသားစုကဲ့သို့လည်းပဲမြတ်တာခွန်အားတွေရအောင်ပြီးတော့သူတို့ကိုယ်တိုင်အသိရှိတယ်ဆိုလို့ရှိရင်သူတို့လုပ်ချင်တဲ့သူကနားနဲ့သူတာဝန်ယူပြီးလုပ်ပေးတယ်အဲ့ဒါမျိုးတွေပေါ့ကျမတို့ဆွမ်းဆောင်ပေးပါတယ
်ဂျွန်လာတရနေ့ကစပြီးစီပင်ကော်မတီတာဝန်ကိုစတင်ထမ်းဆောင်နေရတဲ့ဒေါ်တန်းမြင့်အောင်အတွက်အကြီးမားဆုံးစိန်ခေါ်မှုကအချိန်နာရီနဲ့ကာလအကြာကြီးပျက်စီးနေတဲ့ဖွဲ့စည်းပုံတွေလှုပ်ဆောင်ချက်တွေပဲဖြစ်ပါတယ်။ဒါတွေကိုကြော်လွှမ်းနိုင်ဖို့အချိန်ကာလတစ်ခုကိုတော့စိတ်ရှည်ရှည်စောင့်ရအောင်မှဖြစ်တယ်လို့လဲဒေါ်တန်းမြင့်အောင်ကတွေးတွေးဆဆပြောဆိုခဲ့ပါတယ်။အာဇာနီနေ့အတွက်အာဇာနီဗိမာန်ကိုရေရှည်ခိုင်ခံ့အောင်အကြီးမားဆုံးပြင်ဆင်မှုတွေလုပ်နိုင်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အတူဒေါ်တန်းမြင့်အောင်တို့ကော်မတီဝင်တွေဆောင်ရွက်နေကြပါပြီ။ဒါအပြင်မြို့တော်အင်္ဂါရက်နဲ့အညီဖြစ်အောင်ရေရှမ်းနာမြောင်းပိတ်တာတွေကိုလည်းအရေးတကြီးဆောင်ရွက်နေကြပါတယ်။စီပင်မှာဌာနပေါင်း20ရှိပါတယ်။ရန်ကုန်တိုင်းဝင်ကြီးချုပ်စီပင်သားယာကော်မတီမြို့တော်ဝင်ရန်ကုန်တိုင်းအစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေအားလုံးစုပေါင်းလှုပ်ဆောင်နေကြတဲ့အချိန်ဖြစ်တယ်လို့လည်းဒေါ်တန်းမြင့်အောင်ကပြောဆိုခဲ့ပါတယ်။စီပင်ဆိုတာနဲ့တို့မှလုပ်ပိုင်ခွင့်ရှိတယ်၊တို့လုပ်ရင်ဖြစ်တယ်ဆိုပြီးလုတ်ပိုင်ခွင့်ကိုအလွဲသုံးစားလုတ်နိုင်ငံပိုင်ပစ္စည်းနဲ့ပုဂ္ဂလိကပိုင်ပစ္စည်းမခွဲခြားနိုင်အောင်လုတ်ခဲ့သူတွေကြောင့်စီပင်ကိုကြောက်ရွံ့နေရတဲ့အဖြစ်ကိုဘလို့ရော့ပါအောင်လုတ်သွားမလဲဆိုတဲ့ပြည်သူတွေရဲ့မေးခွန်းတွေအပေါ်ဒေါ်တန်းမြင့်အောင်ကထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ
်။ကျမတို့ကပြည်သူလူထုထဲမှာနေတဲ့အခါကျတော့စီပင်ကိုဆိုရင်အထင်သိပ်ပြီးတော့မကြည့်ကြဘူး။စီပင်ကိုလူတွေကနှာခေါင်းရှုံတယ်ပေါ့။အခုစီပင်သားရာကိုကျမတို့ရောက်လာပြီရောက်လာပြီဖြစ်တဲ့အတွက်ကြောင့်မလို့ဒီစီပင်သားရာကော်မတီမှာဒီစီပင်ဝန်ထမ်းတွေအလုံးကြီးကျမတို့မိသားစုပဲအဲ့တော့ကိုယ့်မိသားစုကိုဘယ်သူမှကဲ့ရီတာမခံနိုင်ဘူးချီးမွမ်းတာပဲခံနိုင်တယ်အဲ့ဒီအတွက်စီပင်သားရာမှာရှိသောသူများအလုံးကိုပြည်သူလူထုကအားကိုးတဲ့ချစ်ခင်တဲ့အခြေအနေဖြစ်အောင်ကျမတို့အဆောင်ကုန်ဆောင်ရွက်သွားမယ်လို့
ပြောင်းလဲချိန်တန်ပြီးဖြစ်တဲ့ဒီနေ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလမှာပြည်သူလူထုအပေါ် စာနာစိတ်အပြည့်နဲ့ငါလက်တွေကမင်းကိုကူညီဖို့အသင့်မှာဆိုတဲ့စာရေးဆရာမဒေါ်သန်းမြင့်အောင်ရဲ့လက်မျိုးကျမတို့ပြည်သူလူထုစီကိုနေရာအနှံ့အပြားကနေအမြန်ဆုံးရောက်ရှိပါစီလို့ဆန္ဒပြုလိုက်ရပါတယ်ရှင်။သောတာရှင်များမျှဝေခံစားနိုင်ကြပါစီ။ဂျေဇုတင်ပါတယ်ကျမနှင်းပန်းအိမ်ပါ။